American ဆိုရလုပ်ငန်းတွေပြန်လည်လက်ပတ်ရေးဥပဒေချကိုသမ္မတဒေါ်လန်ထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်၃ရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာခဲ့မှုကအဆုံးသတ်သွားပြီးဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်နေတာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာခဲ့ရတဲ့အထိဖြစ်စေခဲ့တာပါ။မနေ့တနင်္လာနေ့အစောပိုင်းမှာ American ထက်လွတ်တော်ကတည်ထူခဲ့တဲ့ဥပဒေချကိုအောက်လွှတ်တော်မှာတနင်္လာနေ့နှောင်းပိုင်းမှာမဲခွဲတည်ထူခဲ့ကြတာပါ။ရှားကြီးအသုံးစည်းနဲ့ February 6ရက်နေ့ထိအစိုးရကိုလက်ပတ်နေမှာဖြစ်ပြီးကျေးဇူးအစိုးရအတုံးစီအပေါ်သဘောတူညီချက်ရရည်လွှတ်တော်အတွက်အချိန်ကျသွားစီပါတယ်။နိုင်ငံအတွက်သတင်းကောင်းဖြစ်တယ်လို့ Ohio ပြည်နယ်ကုစားပြုဒီမိုကရက်လွှတ်တော်အမတ် Charles Brown ကသတင်းစာတွေကိုပြောဆိုခဲ့တယ်လို့ Maine ပြည်နယ်ကုစားပြု Republican အထက်လွှတ်တော်အမတ် Susan Collins ကလည်းဒီနေ့ကတော့နေတူးလေးနဲ့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ပြည်နယ်ချင်းထုတ်ပြောဆိုရမှာလွှတ်တော်ကဒီမိုကရက်တွေဘက်ကစစ်တပ်နဲ့ကြားဆောင်တဲ့ရေးပေါ်ကိစ္စတွေတက်ဖို့အတုံးစီပေးဖို့ဆန္ဒရှိလာပြီးအတီတရားရလာတဲ့အတွက်စိတ်ကိုဝမ်းသာတဲ့အကြောင်းဖော်ပြထားတာကိုအင်ပြီးတော့ကြောက်ကြရဆာရာဆန်ဒါစ်ကဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတဆက်မှာဒါဟာ Republican တွေအတွက်အောင်မြင်မှုကြီးဖြစ်ပြီးလူတိုင်းအတွက်အောင်မြင်မှုကြီးဖြစ်စေချင်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်ခင်ဗျ။